ချင်းပြည်နယ်ပလဝမြို့နယ်တွေကဂျေးရွာတွေကရွာသားတွေကိုပြည်သူစစ်တင်နှံတက်ရောက်ဖို့ဆိုပြီးစစ်ကောင်စီတပ်ကနေပြီးတော့စရင်ကောက်ယူနေပါတယ်ဒီလိုမျိုးဒီပြည်သူစစ်တင်နှံတွေတက်ဖို့စရင်ကောက်ယူနေတဲ့အပေါ်မှာတော့ပလဝချင်းကာကွယ်ရေး CDF အဖွဲ့ကပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်ဆက်ပြီးတော့လုံမယ်ဆိုရင်အရေးယူသွားမယ်ဆိုပြီးတော့လည်းထုတ်ပြန်ကြေညာပါတယ်ဒေသခံတွေကတော့လက်နက်ကင်အဖွဲ့တွေကြားမှာကြက်တဲတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့တာကိုငင်းချမ်းပြောပြပေးပါရှင်
ပလဝမြို့နယ်မှာပြည်သူစစ်တင်နှံတက်ရောက်ဖို့စီရင်ကောက်နေတဲ့အပေါ်ကန့်ကွက်ကြောင်းပလဝချင်းကာကွယ်ရေးအဖွဲ့ CDF တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ကာလကာရှည်ကျွန်တော်တို့ internet line ဖြတ်တော့တယ်ခံရတယ်။ဒီအမောင်ချခံရတဲ့ geo တွေမှာပြည်သူစစ်ဆိုတဲ့နာမည်ကိုအလွေးသုံးစားလုပ်ပြီးမှစကားစားရဲ့အင်အားဒီချက်ပူညာလာဖို့နဲ့ဒီလိုဖက်ကိုပါလာနိုင်အောင်ကျွန်တော်ကကွေးတက်တဲ့ဖက်မှာအားမပေးအောင်ဆိုရက်ဒီမျိုးစုံဝါဒမိုင်းတိုက်ပြီးမှစီးအောင်နေတဲ့ပုံမှာတော့ကျွန်တော်တို့အနေနဲ့လုံးဝလက်မခံနိုင်ကြအကြောင်းရှိတော့
ပြီးခဲ့တဲ့နိုဝင်ဘာလ26ရက်နေ့ကပလောဝမြို့အခြေဆိုင်အမှတ်289တပ်ရင်းထဲမှာဒေသရင်းစစ်စင်ရေးတွေလှုပ်ဖို့ဝင်ရောက်တက်ဆွဲထားတဲ့အမှတ်17တပ်မမှုကိုတိုင်ကျေးရွာအုပ်ချုပ်ရေးမှုတွေကိုခေါ်ယူတွေ့ဆုံပြီးပလောဝမြို့နယ်အနီးတစ်ဝိုက်ကျေးရွာ9ရွာမှာပြည်သူစစ်ဖွဲ့စည်းဖို့အတွက်လူဦးရေအနည်းများပေါ်မူတည်ပြီးတရွာလင်း15ဦးကနေ30ဦးထိဒီဇင်ဘာလ3ရက်နေ့နောက်ဆုံးထားစီရင်ပေးဖို့ပြောဆိုခဲ့ပါတယ်ဒီဇင်ဘာလ3ရက်နေ့နောက်ဆုံးစီရင်ပေးသွင်းဖို့စစ်ကောင်စီဘက်ကပြောဆိုထားတဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းပလဝကာကွယ်ရေး CDF အဖွဲ့ကဒီဇင်ဘာလ6ရက်နေ့စွဲနဲ့သတိပေးစာထုတ်ပြန်လိုက်ပါတယ်ကန့်ကွက်မှုတွေကြားကပြည်သူစစ်ဖွဲ့စည်းဖို့ကြိုးစားမယ်ဆိုရင်တက်ဆိုင်တဲ့သူတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ပလဝချင်းကာကွယ်ရေးအဖွဲ့ CDF တာဝန်ရှိသူတို့ကပြောပါတယ်ပလဝမြို့ကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တဦးကတော့လက်နက်ကိုင်အဖွဲ့တွေကြားမှာကြက်တဲတဲ့အခြေအနေရောက်နေတယ်လို့ပြောပါတယ
်ကျွန်တော်တို့ဖက်တယ်မှာအပွားလာလေးတစ်ခက်ဖြစ်နေတာကတကြောင်ဟိုခွေးဆိုလည်းကြောက်နေရတယ်ဒီခွေးဆိုလည်းကြောက်နေရတယ်ဒီချင်းနေဒီကာလာဖြစ်နေတယ်ကျွန်တော်တို့ကအော်လုံးနဲ့အစီအစီအောင်ကတော့ထွထွဖြစ်အောင်တော့နေရတဲ့အနေအထားပဲဖြစ်နေတယ်ဟိုခွေးကဥမာတောက်ဆူချက်ကိုလည်းကိုကလည်းယူပြရတယ်ဒီခွေးကတောက်ဆူချက်ကိုလည်းလည်းယူပြရတယ်အနေအထားကိုပဲကြည့်နေရတဲ့အနေအထားပဲဖြစ်နေတာပေါ့
စစ်ကောင်စီတပ်တွေကိုခုခံတော်လှန်နေတဲ့ချင်းကာကွယ်ရေးအဖွဲ့ CDF တွေဟာပလောဝမြို့နယ်အတွင်းကျေးရွာတွေအကြားစိတ်ဝင်နေတဲ့အခြေအနေမှာရှိနေပေမဲ့လည်းဒေသရင်းပစ်ခတ်တိုက်ခိုက်တာတွေတော့ဖြစ်ပွားတာမရှိသေးပါဘူး။ဒါပေမဲ့မြို့ရင်းဌာနဆိုင်ရာရုံးတွေအပေါ် CDF အဖွဲ့တွေချင်းချောက်မှုတွေရှိလာနေတဲ့အခြေအနေကြောင့်မြန်မာစစ်တပ်ကပြည်သူစစ်ဖွဲ့စည်းဖို့ကြိုးပမ်းလာခဲ့တာပါ။လက်ရှိပလောဝမြို့နယ်မှာကုန်းလန်းရေလန်းခီးကိုကန့်သတ်ထားတဲ့အခြေအနေတွေကြောင့်ဒေသခံတွေတွာလာရေးမှာအခက်အခဲဖြစ်နေပါတယ်။ပလဝမြို့နယ်အတွင်းရခိုင်ကအေးအေးရခိုင်လက်နက်ကင်နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးပဋိပက္ခတွေကြောင့်ပလဝနဲ့စမီးမြို့ပေါ်မှာထောင်နဲ့ချီတဲ့ပြည်သူတွေစစ်ဘေးတိမ်းရှောင်ခဲ့ရပြီးအများစုကအခုထိအိမ်မပြန်နိုင်ကြသေးပါဘူး။မြန်မာစစ်တပ်ကအာဏာသိမ်းယူတာကိုစန့်ကျင်တဲ့ဆန္ဒပြမှုတွေပြစ်ခတ်နှိမ်နှင်းခံရပြီးတဲ့နောက်ပိုင်းချင်းပြည်နယ်မြို့နယ်အများအပြားမှာချင်းကာကွယ်ရေးအဖွဲ့ CDF တွေဖွဲ့စည်းပြီးစစ်ကောင်စီတပ်ကိုခုခံတော်လှန်ခဲ့ကြပါတယ်ခင်ဗျာ